Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ဗျာတောသားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဇန်နဝါရီလ12ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကိုလိုင်းတိုမီတာ19.25ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလောပါဒီကနေ့ညနေခင်းစီစဉ်ရဲတာဝန်ယူတင်ဆက်သွားမှာပါ
ကျမရေးသနာကြပါရှင်တူရကီနိုင်ငံအစ္စတန်ဘူးမြို့လေကောင်တမိုင်းဝင်ရက်ကွက်မှာဒီကနေ့ဖြစ်ပေါ်တဲ့ပောက်ကွဲမှုကြောင့်လူ10ယောက်ထက်မနည်းသေဆုံးပြီးတော့နောက်ထပ်15ဦးဒဏ်ရာရရှိသွားတယ်လို့အစ္စတန်ဘူးမြို့တော်ဝန်ကပြောပါတယ်တနင်္ဂနွေလုံးပြည့်ခတ်ရက်စရည်သဘောတူစာချုပ် NCA မှာတိုင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်လက်မှတ်ရေးထိုးနိုင်ရာမလွဲမသွေဆောင်ရွက်ရမယ့်ကိစ္စဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကအတင်းနေပဲပြောသွားခဲ့ပါတယ်ရှင်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဒီညနေကြားရဖို့ရှိပါတယ်နန်းလောင်ကြီ
း။ကောင်းပါပြီရှင်။ဒီကနေ့စပြီးတော့ကျင်းပတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာနိုင်ငံထိပ်တန်းကောင်ဆောင်တွေကဒီမိုကရေစီနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအရေးကြီးတဲ့အကြောင်းပြောဆိုသွားပါတယ်။
ဘာလို့ပါလဲဆက်တရားစုနဲ့ကာမင်းမှုရှိတဲ့ပြည်လုံးလေးလာတာမျိုးကိုပြောလိုက်ပါ
NLD ပါတီဥက္ကဋ္ဌတောင်ဆန်းစုကြည်ပါရှင်အပြည့်စုံကိုတော့မကြခင်တင်ပြသွားမှာပါဒါအပြင်ပြည်တော်စုညဉ့်ကြဲရင်ညီလာခံကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးတက်ရောက်ခဲ့ခြင်းမရှိတဲ့အပေါ်ဘလို့ဝေဖန်မှုတွေရှိနေပါသလဲရွေးကောက်ပွဲအနိုင်ရလွတ်တော်ကိုယ်စားလှယ်တွေလွတ်တော်လှုပ်ထုံးလုံနည်းတွေအတွက်ဘလို့ပြင်ဆင်မှုတွေရှိနေသလဲဆိုတာနဲ့ခွရပိုင်းတွင်ကမ္ဘာရာသီဥတုဘာကြောင့်ဆူဆူဝါးဝါးဖောက်ပြန်နေသလဲဆိုတဲ့တင်းတွေကိုကြားရဖို့ရှိပါတယ်ခုအရင်ဆုံးတော့အင်္ဂါနေ့ညနေခင်းထိပ်တန်းရောက်တင်းတွေကိုမအေးသနာကြောင့်နဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင်
တူရကီနိုင်ငံအစ္စတန်ဘူးမြို့လေကောင်တမိုင်းဝင်ရက်ကွက်မှာဒီကနေ့ဖြစ်ပွားတဲ့ပောက်ကွဲမှုကြောင့်လူ10ယောက်ထက်မနည်းသေဆုံးပြီးတော့နောက်ထပ်15ဦးဒဏ်ရာရရှိသွားတယ်လို့အစ္စတန်ဘူးမြို့တော်ဝန်ကပြောပါတယ်ဆူတန်နာဟက်မြို့မှာရက်ကွက်မှာပောက်ကွဲမှုကဘလို့ဖြစ်တာလဲပောက်ကွဲမှုဖြစ်တဲ့အကြောင်းရင်းနဲ့ဘယ်သူကလှုပ်ဆောင်တာလဲဆိုတာစုံစမ်းစစ်ဆေးမှုလုပ်နေလို့မြို့တော်အစိုးရ website မှာဖော်ပြထားတဲ့အကြေညာချက်မှာပြောထားပါတယ်ပောက်ကွဲမှုကကျေလောင်ပြီးတော့မြေကြီးတောင်တုန်ခါသွားတယ်လို့မျက်မြင်သက်သေတွေကပြောပါတယ်ဆူတန်နာမက်ရက်ကွက်ဟာအစ္စတန်ဘူးမြို့မှာနိုင်ငံသားခီးသွားတွေနဲ့အဓိကစီကားတဲ့နေရာဖြစ်ပြီးတော့ဧည့်သည်တွေစိတ်ဝင်စားတဲ့ Blue Mosque Berlin နဲ့ Hagia Sophia ပြားလိုက်လို့ရှိတာပါဒီပောက်ကွဲမှုဖြစ်ပွားပြီးတဲ့နောက်ဝန်ကြီးချုပ် Ahmed Davutoğlu ကအရေးပေါ်လုံခြုံရေးအစည်းအဝေးခေါ်ယူခဲ့ရပါတယ်။လွန်ခဲ့တဲ့3လလောက်က Ankara မြို့တော်ကရထားဘူရာယုံတရုံအပြင်ဘက်မှာစုဝေးနေကြတဲ့ငြိမ်းချမ်းရေးတက်ကြွလှုပ်ရှားသူတွေကိုအသေးခံဘုံခွဲတိုက်ခိုက်မှုနှစ်ခုပြုလုပ်ခဲ့လို့လူရာကျော်သေဆုံးခဲ့ရကြတဲ့ကတိုက်ခိုက်မှုထပ်ဖြစ်လာနိုင်တယ်လို့သတိပေးချက်ထုတ်ပြန်ထားရတာပါ။အသေးခံဘုံခွဲတိုက်ခိုက်မှုကြံစည်နေတဲ့ IS Islamic အကြမ်းဖက်အဖွဲ့ဝင်နှစ်ဦးကိုဖမ်းမိခဲ့ပြီးနောက်မှာလဲအန်ကာရာမြို့တော်မှာနှစ်တစ်ခုပွဲတော်ကျင်းပဖို့အစီအစဉ်ကိုအစိုးရကဖျက်သိမ်းခဲ့ပါတယ်ရှင်
။လေဗနွန်နယ်စပ်နဲ့ကပ်နေတဲ့ဆီးရီးယားနိုင်ငံမဒါယားမြို့မှာအရန်ကိုလိုအပ်နေတဲ့အကူအညီတွေပေးဖို့ပူးရဲလှုပ်ဆောင်တာတွေမှာအဲ့ဒီအကူအညီတွေကိုပေးပြီးသွားပြီလို့အပြည်ပြည်ဆိုင်ရာချက်ချင်းကြီးအဖွဲ့ ICRC ကအင်္ဂါနေ့အစောပိုင်းကပြောကြားလိုက်ပါတယ်။ICRC ကုလသမဂ္ဂနဲ့ Syria လာကျန်ဒီအဖွဲ့တွေဟာအဲ့ဒီနေရာကနေထွက်ခွာလာနေကြပြီဖြစ်ကြောင်းဒါပေမဲ့လာမယ့်ရက်တွေအတွင်းမှာနောက်ထပ်အကူအညီတွေထပ်ရောက်လာဖို့ရှိတယ်လို့ပြောခွင့်ကိုရပုတ်ကို Pavel Kersiak က Twitter စာမျက်နှာကနေပြောပါတယ်။တဘုံတွေကမဒန်းမျိုးကိုထိန်းချုပ်ထားပြီးတော့အစိုးရတပ်တွေကအဲ့ဒီမျိုးကိုဝိုင်းရံပိတ်ဆို့ထားပါတယ်။မဒန်းမျိုးမှာလူဦးရေ42,000ရှိပြီးနောက်ဆုံးအကြိမ်စာနယ်ဇင်းအကူအညီရခဲ့တာကတော့ပြီးခဲ့တဲ့အောက်တိုဘာလကဖြစ်ပါတယ်။အဲ့မှာရှိတဲ့သူတွေဟာအစာရေစာပြက်လက်နေပြီးတော့တည်ဆုံးနေကြတယ်လို့ကုလသမဂ္ဂနဲ့တခြားအဖွဲ့တွေကပြောပါတယ်အခြေအနေတွေကတကယ်ကိုခြေကွဲစရာပါလူတွေအများအပြားလမ်းတွေပေါ်မှာတွေ့ရပြီးတချို့ကလည်းကျွန်တော်တို့ကိုပြုံးပြပြီးတော့လက်ပြကြပါပြုံးပြီးတော့လက်ပြကြပါတယ်ဒါပေမဲ့အများစုကတော့အဲ့လိုလက်ပြဖို့တောင်အားမရှိဘဲနဲ့ပင်ပန်းပြီးတော့အရန်ကိုစိတ်ဓာတ်ကျစရာဖြစ်တယ်လို့သူကမဒိုင်းအမျိုးကနေပြောပါတယ်စေဝါကူတာဖို့အတွက်ချက်ချင်းမခဲတင်နိုင်ဘူးဆိုရင်လူ400လောက်တည်ဆုံးရမယ့်အခြေအနေမှာရှိတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးအဖွဲ့ကဂျီကဲစတက်ဖန်အိုဘရိုင်ကပြောပါတယ်စီးရီးယားနိုင်ငံမှာအရသားတွေတည်ဆုံးရတာဟာသဘုံတွေနဲ့ပြည်ပကထောက်ခံသူတွေကြောင့်ဖြစ်ပြီးတော့သမ္မတဘရှားအာဆတ်ကြောင့်မဟုတ်ဘူးလို့ရုရှားသမ္မတဗလာဒီမီယာပူတင်ကတော့ပြောလိုက်ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံမှာ၅နှစ်နီးပါးတစားခံဖမ်းခံထားရတဲ့ကနေဒါနိုင်ငံသားအမျိုးသားကိုလွှတ်ပေးဖို့ဂျောင်းဝင်စစ်ဆေးပေးတဲ့ကာတာကြောင့်လွှတ်ပေးဖို့ဆုံးဖြတ်တယ်လို့တာလီဘန်တို့အင်္ဂါနေ့ကပဲပြောသွားပါတယ်။2010မှာအာဖဂန်နစ္စတန်နိုင်ငံကိုသွားပြီးတော့2017ဖေဖော်ဝါရီလမှာပျောက်ဆုံးသွားခဲ့တဲ့ Colin Rutherford လွတ်မြောက်လာပြီလို့ကနေဒါနိုင်ငံသားရေးရာဝန်ကြီးကကြေညာသွားတာပါ။တာလီဘန်တို့က Mr. Rutherford ကို The show Lomune, Susweke, Mele, Mr. Ruda Fogaro, Duga Nayanja, Kido of Epsibu, the Mine, the Mine Win Niari, Asao, Hungry, Padai, Asao, Nego, Sewin, Zadu, Piavarish.
Running about Lila Nidonga, Lulu, the child, Tamanet, and Somitiajo, Daya, Dore, Tipiki, and Takamurigo, American Bidonzuga, Pitin, Show Charlie Barry. I asked the Pogaro, Jizon Takamunukuha, throw let's check. Pibido, Shia Moslenego, Pimata, Taika Kera, Pidelu, Piovare, then at the Mariga, Begdam Museum, and Ganigo, and then a Pika Bianau, Atigan, Bunquegelu, Erima, Sashi Altamanetti, Songabare, Begdam Mune, Miaupe, My Chausse, Lau, Aquama, Shire, Mokdadia, Mumaro, Atigan, Bunque, Taikamunaku, Pikerajo, Nasa, Tong Altamanetti, Songabare, American and I will eat an apioguin apoco, John Cavigaro, Eddie Taikamuria, Jampa Ware. Yanzan yesterday low at the Pidelo Bojala B. Situjarigo Nayabu to American Bidonzun in Iran Nangango Sala Kuni Bidoma Pidelo, Talam Bioja Gevare. I saw a poeha, a Pima Piduri at Tadigo, Loma, Lim Tabuzra, the Daikaimuriga, Piata Nibare. Ira Piduri ha Tola near Jampa, Sonia Warago, Yensai Niara and Mia, Tanarugale, Ira Piduri net to Yeti Doma Pidelo. American and Jai when you turn up Yoga Pogo, Mr. Kirby got Piodobak, yeah.
ဒီအမေရိကန်အတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6:00ခွဲကနေ9:00အထိလိုင်းဒိုမီတာ19kHz 16.69လိုင်းဒိုမီတာ19kHz 15965ရုပ်ကနေထုတ်လွှင့်ပေးနေပါတယ်ရှင်
American Tangani data in the Nisabi of Jobja Bivame. Now Korea at nuclear season dwell low at it, Nguima. Mayashi on Lu Dasi met Ye Yu Beso Mut Loye. American Aludoma digging in Mekwe Sopia Jawi Shivari. Now Korea got zero time out Lenna Santa Mujinbaka, Pulo Kere. The nuclear Lenna Hapia see social moon Yazo Psite, Lenna Psitello, a Jinbaka, Jenarago. ဒီအရေးယူပေးဆိုမှုဥရေကြံကိုအမေရိကန်အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌအက်ရိုက်စ်ကအဆိုပြုလာပါမြောက်ကိုရီးယားအရေးယူပေးဆိုမှုဥရေဟာမြောက်ကိုရီးယားရဲ့လက်နက်ပြန်ပွားရေးအစီအစဉ်တရားမဝင်ဆောင်ရွက်မှုတွေလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်တဲ့ပိုင်ဆိုင်မှုမှန်သမျှကိုထိန်းချုပ်သိမ်းယူနိုင်ပါတယ်မြောက်ကိုရီးယားခေါင်းဆောင်တွေအမေရိကန်ငွေကြေးစနစ်ကိုပတ်သက်အသုံ ဆိုချက်တွေလည်းထွက်နေပါတယ်။ဒါမဲ့လည်းအမေရိကန်အရာရှိတွေကတော့တောင်ကိုရီးယားမှာနျူကလ িয়ার လက်နက်သွားထားဖို့အစီအစဉ်မရှိပါဘူးလို့ပြောပါတယ်။အဲ့လိုလုပ်ရင်တရုတ်ကိုဖဲချင်းသလိုဖြစ်သွားမှာဖြစ်ပြီးတော့ဒေတာရင်းနျူကလ িয়ার လက်နက်ပြိုင်ဆိုင်မှုဖြစ်လာစေနိုင်ပါတယ်ရှင်
။ဒီနိုင်ငံလုံးပြစ်ခတ်ရေးစေးသဘောတူစာချုပ် NCA မှာတိုင်းသားလက်နက်ကိုင်အဖွဲ့အားလုံးပါဝင်လက်မှတ်ရေးထိုးနိုင်ရေးဟာမလွဲမသွေဆောင်ရွက်ရမယ့်ကိစ္စဖြစ်ပြီးတော့ NLD ပါတီအနေနဲ့လည်းထောက်ရငင်းငင်းရတဲ့အထိကြိုးပမ်းသွားဖို့အစဉ်သင့်ပဲလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်ကဒီကနေ့နေပြည်တော်မှာစတင်ကျင်းပတဲ့ပြည်ထောင်စုငင်းငင်းညီလာခံအဖွဲ့မင်ကောင်မှပြောဆိုသွားပါတယ်။ပြည်ထောင်စုတိုင်းသားဒီအကြအပြန်လန်နားလည်ယုံကြည်မှုနဲ့ဖက်ဒရယ်ပြည်ထောင်စုတိဆောက်သွားကြဖို့လေဒေါအောင်ဆန်းစုကြည်ကတိုက်တွန်းပြောကြားသွားပါတယ်။တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကတော့ NCA စာချုပ်မှာလက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေအပေါ်မှာတမတော်ရင်းနဲ့တမစရာမရှိကြောင်းနဲ့ကြံနေသေးတဲ့အဖွဲ့တွေကိုလည်းလက်မှတ်ရေးထိုးအောင်မှာပါဝင်လာဖို့တကားဖွင့်ထားတယ်လို့ပြောဆိုသွားပါတယ်။နိုင်ငံတော်ကာကွယ်ရေးအတွက်တိုင်းသားလက်နက်ကိုင်အဖွဲ့တွေပါဝင်လာဖို့တမတော်ကကြိုးဆိုတယ်လို့လည်းဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကပြောဆိုသွားပါတယ်။ဒီကနေ့စတင်တဲ့ပြည်ထောင်စုငင်းငယ်ညီလာခံမှာနိုင်ငံတော်သမ္မတဦးသိန်းစိန်ပြည်ထောင်စုလွှတ်တော်ဥက္ကဋ္ဌသုရဦးရွှေမန်တမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်နဲ့တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေဂျင်စီကော်မတီဥက္ကဋ္ဌဒေါက်တာဆန်းစုကြည်တို့ကအဖွဲ့မင်ကွန်းနဲ့အသီးသီးပြောကြားခဲ့ပါတယ်။၅ရက်ကြာကျင်းပမဲ့ဒီညီလာခံကိုတိုင်းသားလက်နက်ကိုင်အဖွဲ့အများစုတက်ရောက်ခြင်းမရှိတဲ့ပုံမှာတော့ဒီညီလာခံကနေရလက်ကောင်းတွေထွက်ပေါ်လာမှာမဟုတ်ဘူးဆိုတဲ့ဝေဖန်မှုတွေလည်းရှိနေပါတယ်။ညီငယ်ညီလာခံမကျင်းပမီရပ်ပိုင်းတွေအထိလဲရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်တွေမှာတိုက်ပွဲတွေဖြစ်ပွားနေခဲ့တာဖြစ်ပါတယ်ခင်ဗျာ
။ဖိလစ်ပိုင်နိုင်ငံမှာအစိုးရကအမေရိကန်ပြည်အောင်စုနဲ့ကာကွယ်ရေးသဘောတူညီမှုရယူထားတာကိုတရားရုံးချုပ်ကထောက်ခံပါတယ်။ဒီသဘောတူညီချက်ဟာလွှတ်တော်ရဲ့ခွင့်ပြုချက်မလိုဘူး။သမရမိတ်နဲ့သဘောတူညီချက်အရာတည်ဆဲဥပဒေတွေနဲ့နိုင်ငံတကာစာချုပ်တွေကိုအကောင့်ထည့်ဖော်တာပဲဖြစ်တယ်ဆိုပြီးတော့ဒီကနေ့အင်္ဂါနေ့မှာဆယ်မဲလေးမဲနဲ့မဲခွဲဆုံးဖြတ်ခဲ့တယ်လို့တရားရုံးချုပ်ပြောရေးဆိုခွင့်ရှိသူကပြောသွားပါရရှင်။
တယ်အစုရှယ်ဈေးကွက်တွေတင်လာနေတော့ငါတော်လေးရှုံးပေါ်ခဲ့ပြီးရတော့အင်္ဂါနေ့ဈေးကွက်ပိတ်ချိန်မှာတော့တရုတ်နိုင်ငံရဲ့ဈေးကွက်ဟာအနည်းငယ်ပြန်တက်လာခဲ့ပြီးတော့အာရှအစုရှယ်ဈေးကွက်ဟာလည်းအင်္ဂါနေ့မှာအတက်ကျပြီးဖြစ်ခဲ့ပါတယ်ဒါပြင်တိုကျိုစစ်နီဆိုးအစုရှယ်ဈေးကွက်တွေလည်းကျဆင်းခဲ့ပါတယ်တိုကျိုဈေးကွက်ဟာအင်္ဂါနေ့မှာတော့နေ့တစ်သမာခုနှစ်ရာခိုင်နှု
ငါနဲ့ညနေခင်းထိတ်တန့်ရောက်တဲ့တွင်တွေကိုမအေးသနာကျော်နဲ့ကိုရနိုင်တို့ကပြောပြပေးသွားတာပါခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်ပေးပါမယ်9ရက်ကြာကျင်းပမယ့်ငြိမ်းချမ်းရေးညီလာခံကိုနေ့ပြီးတော့မှဒီကနေ့စတင်လိုက်ပါတယ်ဒီမိုကရေစီနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ရေးအတွက်အရေးကြီးတယ်လို့ညီလာခံဖွင့်ပွဲမှာသမရဦးသိန်းစိန်ကပြောခဲ့တယ်လို့21ရာစုနဲ့ကန့်ညီတဲ့ဖက်ဒရယ်စနစ်တည်ဆောက်နိုင်ဖို့ NLD ဥက္ကဋ္ဌအောင်ဆန်းစုကြည်ကလည်းပြောကြားခဲ့ပါတယ်သမရကာကွယ်ရေးဦးစီးချုပ်ကတော့ NCA မှာလက်မှတ်မထိုးသေးတဲ့လက်နက်ကင်အဖွဲ့တွေအပေါ်တန်တရာမထားပါဘူးလို့ဆိုခဲ့ပါတယ်။နိုင်ငံရေးအဖွဲ့အစည်းတွေနိုင်ငံတကာတန်တမာတွေတက်ရောက်တဲ့ညီချင်းရဲ့ညီလာခံမှာကိုရိုင်းတရင်ယူနေတဲ့ VOA တရင်ထောက်ကိုမိုးစောကအပြည့်အစုံဆက်ပြီးတင်ပြပါမယ်ရှင်
။ဟုတ်ကဲ့တနင်္ဂနွေလုံးထောက်ရညီချင်းရဲ့ရရှိရေးအတွက်စတင်လိုက်တဲ့ဒီကနေ့ညီလာခံမှာနိုင်ငံတော်သမရဦးသိန်းစိန်ပြည်တော်စုလွှတ်တော်ဥပဒ္ဓသူရဦးရွှေမန်တမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေးချမ်းရေးကော်မတီဥက္ကဋ္ဌဒေါ်ဆန်းစုကြည်တို့ကအဖွင့်မိန်ခွန်ပြောကြားခဲ့ကြပါတယ်။မကြာမီအစိုးရအသစ်ကိုဥဆောင်ဖွဲ့စည်းတော့မယ့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဥက္ကဋ္ဌဖြစ်တဲ့ဒေါ်ဆန်းစုကြည်ကထောက်ရငင်းချမ်းရေးရရှိရေးနဲ့ပတ်သက်ပြီးအခုလိုပြောဆိုပါတယ်။
ဒီခုအချိန်မှာဒီလူဒီသားတိုင်းသားများကကျမတို့ကိုဒေသတော့လုပ်ပိုင်ရအောင်မန်ဒိတ်အပေါ်အခြေခံ၍ထောက်ရငင်းချမ်းရေးရယူရတဲ့တာဝန်ကိုဆက်ဆောင်ဖို့အစီအစဉ်ရှိပါတယ်။အားလုံးကပူးပေါင်းပါဝင်ကြတယ်လို့လည်းသူပြောလိုက်ပါတယ်။ဒီမှာတော့27ရာစုနှစ်နဲ့ကိုင်းမြင့်မှုရှိတဲ့ပင်လုံးကြီးသားကမျိုးကိုပြောလိုက်ပါတယ်။
တိုးတက်လာတဲ့ဆက်သွယ်ရေးနည်းပညာတွေနဲ့အတူ27ရာစုညီလာခံကိုကျင်းပပြီးတိုင်းသားတွေအကြအပြန်အလှန်ယုံကြည်မှုတွေနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့ကိုလည်းဒေါ်ဆန်းစုကြည်ကထည့်သွင်းပြောဆိုပါတယ်
။တိုင်းသားများအသီးသီးရဲ့နှောင့်ယှက်များကိုစုပေါင်းပြီးအကောင်အထည်ပေါ်ထွန်းနေတယ်ဆိုတဲ့အတွေးခေါ်လူစားဟာ20ရာစုနှစ်ကစခဲ့ပြီးနဲ့27ရာစုနှစ်အတွက်မှာလိုအပ်တဲ့ပြည်လုံးစိတ်ကတနည်းအားဖြင့်ပြည်ထောင်စုစိတ်ရပဲဖြစ်ပါတယ်။ဒီခုကဆက်သွယ်ရေးဤပညာတိုးတက်မှုများကြောင့်ဒီဘာတော်ကအချိန်နဲ့ဒီနေ့ဆက်သွယ်မှုတွေရှိနေပါတယ်။ယင်းဤပညာတွေအခွင့်အလားတွေများကိုတုံးချပြီးအခင်ကောင်ဆွမ်းဆောင်နိုင်တဲ့လမ်းမျိုးကိုအခုအခါမှာအောင်မြင်လုပ်နိုင်ခြင်းဖြင့်27ရာစုနှစ်ဒီလာကလေးကိုကျင်းပနိုင်မှာပါ။ဒါအနာများအားလုံးအပြန်အလှန်နားလည်မှုအပြန်အလှန်ဝင်ကြည့်မှုအပြန်အလှန်ချစ်ခင်ရင်းမှုအပြန်အလှန်လေးစားမှုတို့ဖြင့်ပူးပေါင်းဆောင်ရွက်ကြပါကြပါ
တမ်ဘရောကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့တနိုင်ငံလုံးပစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မရေးထိုးသေးတဲ့လက်နက်ကင်အဖွဲ့တွေနဲ့ပတ်သက်ပြီးအခုလိုပြောကြားပါတယ
်။လက်မှတ်ရေးမှုမရှိသေးတဲ့အဖွဲ့များပေါ်မှာတမ်ဘရောတွေနဲ့တာတရားစီမထားပဲမိမိတို့စိတ်ဆန္ဒတိုင်းအခြေပြုလက်မှတ်ရေးထိုးနိုင်ဖို့လည်းတာဖွင့်ထားတယ်လို့ပဲအဲ့တော့ဆိုရဒီလူနဲ့တမတော်ကြီးရဲ့ရင်းနေကြူရတဲ့ပြင်းထန်တဲ့ဆန္ဒမှာပေါ်တဲ့ပြင်းနေကြတာဖြစ်ပါတ
ယ်။တိုင်းသားလက်နက်ကင်အဖွဲ့တွေနဲ့ပတ်သက်ပြီးဆစ်လက်နဲ့ဖြုတ်သိမ်းရေးလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးကိစ္စရပ်တွေအတွက်လည်းအခုလိုဖိတ်ခေါ်ပြောဆိုပါတယ်
။ဒီဘုတ်ကစီရဲ့ဖက်ဒရယ်ဘုတ်ချီတဲ့ပြည်တော်စုရည်စွင့်တဲ့အခါလက်နက်ကင်ဆောင်ပြီးနိုင်ငံလုံးငန်းစီဆောင်ရွက်နိုင်မှုရတယ်လို့ပြောတယ်။ဒီလိုနိုင်ငံတကာသတိပက္ခပြစ်ခတ်ရစီကျေးဇူးဆောင်ရမှာတုံ့ပြန်တဲ့ဒီကအသက်သက်သာလုပ်ငန်းတွေများတိုင်းပြည့်ပြည့်နဲ့တိုင်းတိုင်းတက်မှတ်ပြီးတော့အောင်စံပေါ်ဆောင်သွားကြမှာဖြစ်ကြောင်းပြောကြားပါတယ်။ဘဘနိုင်ငံကဒီမှာဒီနေရာကာကွယ်ရေးပဲတက်မှတ်ပေါ်ကြတယ်ရှိကြတာကိုတွေ့ရှိရမှာဖြစ်ပါတယ်။ဒီလိုနိုင်ငံတွေနဲ့လည်းဒီမဝါရတိုင်းကိုဖြစ်တော့ဆောင်ရပြီးတော့မှမြန်မာတက်မှတ်ပေါ်ကိုဆက်လက်ပါနေကြည့်အထက်ကကပြီးဆောင်နေရှိပါတယ်။နိုင်ငံတော်ကာကွယ်ရေးတာဝန်ကိုထားဆောင်ဖို့ဆရာရှိတဲ့အဲဒါကလည်းငါ့ကိုလေတမ်ဘရောမှာတော်တော်ဆက်ဆံနေလို့ပြေဖိတ်ခေါ်ချူချူပါတော့ပြောကြတော့
လက်ရှိကျင်းပနေတဲ့ပြည်တော်စုငင်းချမ်းရင်ညီလာခံဟာအစိုးရနဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့တွေအကြားလက်မှတ်ရေးထိုးခဲ့တဲ့တိုင်းနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA အရစတင်ခဲ့တာဖြစ်ပါတယ်။လ ဒေါ်လစင်မှာတော့ NCA စာချုပ်ကိုတိုင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ကသာလက်မှတ်ရေးထိုးပြီးအဖွဲ့၁၀ဖွဲ့ကျော်လောက်ကလက်မှတ်မရေးထိုးတယ်လို့ပြည်တော်စုငြိမ်းချမ်းရေးညီလာခံကလည်းတက်ရောက်လာတာမရှိပါဘူး။ဒီကနေ့စတင်တဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံကိုအစိုးရလွှတ်တော်တက်မတော်တိုင်းသားလက်နက်ကိုင်အဖွဲ့နိုင်ငံရေးပါတီနဲ့ဖိတ်ကြားအပ်တဲ့အစုအဖွဲ့ကကိုယ်စားလှယ်တွေအပြင်ကုလသမဂ္ဂနဲ့နိုင်ငံတကာတန်တမန်တွေအစိုးရမဟုတ်တဲ့အဖွဲ့ကကိုယ်စားလှယ်တွေပါဝင်တက်ရောက်ခဲ့ပါတယ်။ဒီညီလာခံကိုပထမအကြိမ်ဖြင့်၅ရက်ကြာကျင်းပဖို့ရှိနေပါတယ်
။ကိုမိုးစောပါရှင်ခုတော့ငင်းချမ်းရဲ့ညီလာခံအပေါ်အမြင်သဘောထားတွေကိုတစ်ဆက်တည်းတင်ပြပါမယ်။ဒီကနေ့ကျင်းပတဲ့ပြည်ထောင်စုငင်းချမ်းရဲ့ညီလာခံကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့အနည်းဆုံး22ဖွဲ့ထက်က6ဖွဲ့သာတက်ရောက်လာတဲ့အပေါ်ပြည်ပြည့်စုံမှုမရှိဘူးလို့ဝေဖန်တာတွေရှိနေပါတယ်။ဒီလိုမတက်ရောက်တဲ့အပေါ်နိုင်ငံရေးတုံ့သက်သူစာရေးဆရာကျော်ဝင်းကပြည်ပနိုင်ငံတကူခုရဲ့ဆွတ်ဖက်မှုရှိနေသလားဆိုပြီးတုံ့သက်ပါတယ်။ဒီသတင်းကိုတော့ညီလာခံကိုတက်ရောက်တဲ့ရင်ယူနေတဲ့ကိုမိုးစောကပဲတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပြည်တော်စုငင်းချမ်းရေးညီလာခံဟာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရေးစာချုပ် NCA ကိုအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့18ဖွဲ့အကြား18လကြာဆွေးနွေးသဘောတူလက်မှတ်ရေးထိုးခဲ့တဲ့နောက်ပေါ်ထွက်လာတာဖြစ်ပါတယ်။ဒီလို NCA စာချုပ်ဖြစ်ပေါ်လာရေးအတွက်ဆွေးနွေးရမှာလက်နက်ကိုင်အဖွဲ့18ဖွဲ့လောက်ကိုစားပြုပါဝင်ခဲ့ပေမဲ့ညီလာခံကျင်းပရမှာတော့လက်မှတ်ရေးထိုးထားတဲ့အဖွဲ့10ဖွဲ့နဲ့လက်မှတ်မထိုးသေးတဲ့နာဂအမျိုးသားဆိုရှယ်လက်ကောင်စီ NSCNK တို့သာပါဝင်ခဲ့ပါတယ်။လက်မှတ်မီးထိုးထားတဲ့အဖွဲ့10ဘွဲ့ကိုဖိတ်ကြားထားပေမဲ့တက်ရောက်လာတာမရှိပါဘူး။နိုင်ငံရေးလေးလာတုံးသက်သူစာရေးဆရာကျော်ဝင်းကတော့ဒီတဲ့ကြက်ပြက်တဲ့အခြေအနေတရက်နဲ့ဆက်ဆက်နိုင်ကြောင်းအခုလိုတုံးသက်ပါတဲ့
။အဖွဲ့အားလုံးပါမလာတာနှစ်မျိုးဖြစ်နိုင်မယ်။ပထမအချက်ကတော့လက်ရှိအစိုးရကို credit မပေးခြင်းလို့ဖြစ်ခြင်းဖြစ်မယ်။လက်ရှိအစိုးရ credit မပေးခြင်းလို့နောက်အစိုးရလက်ထက်မှာပါခြင်းပါပဲ။ဒါတစ်မျိုးပေါ့။နောက်တစ်ခုကတော့ကျွန်တော်တို့အိန္ဒိယနိုင်ငံတစ်ခုရဲ့ဆွတ်ဖက်မှုနဲ့ဖြစ်ချင်းဖြစ်မယ်။အခုပို့ရင်လည်းပြောရရင်ထိုင်းနယ်စပ်မှာရှိတဲ့လက်နက်ကင်အင်အားစုတွေအားလုံးနဲ့ okay သွားတယ်။ဒါပေမဲ့တရုတ်နယ်စပ်မှာရှိတဲ့ဟာတွေတော့မ okay သေးဘူး။အဲ့တော့ဒါကအမေရိကန်နဲ့တရုတ်ရဲ့ Great Power ရှင်ပြိုင်မှုနဲ့ဆက်ဆက်နေလိမ့်မယ်ထင်။အဲ့ဒီကိစ္စကပြည်တွင်းကိစ္စသက်သက်မဟုတ်တော့ဘူးနိုင်ငံတကာနဲ့ဆက်ဆက်ဖြေရှင်းရမယ့်ပြဿနာဖြစ်လာ။ပိုးတော့ရှုပ်ထွေးတာပေါ့ဗျ။
ဒီအခြေခံအချက်တွေပေါ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအလုံးပါဝင်ရေးနဲ့ပတ်သက်ပြီးဆရာကျော်ဝင်းကသူ့အမြင်ကိုအခုလိုပြောပါတယ်။
အဲ့တော့ဘယ်တော့အဖြေပေါ်မှာလဲဆိုတော့နောက်အစိုးရပြောင်းပြန်တော့အခြေပေါ်။နောက်အစိုးရလက်ထက်မှာဒေါန်စန်းစုကြည် call ခေါ်လို့ကြံတဲ့အဖွဲ့အစည်းတွေပါလာပြီးဆိုရင်တော့ဒါပြဿနာသိမ့်မရှိဘူး။ဒါမှမဟုတ်အိန္ဒိယနိုင်ငံတစ်ခုရဲ့ပျောကကြောင့်ဆိုလို့ရတော့နည်းနည်းပြဿနာရှိနိုင်တယ်ပေါ့။ကျွန်တော်တို့တော်တော်ကြိုးစားပြီးဖြေရှင်းအောင်မဲ့သဘောရှိမှာ။
တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကအာရှရေးရာအထူးတန်တမန်မစ္စတာဆွန်ကော်ရှန်ကတော့တရုတ်အစိုးရရဲ့ရည်တည်ချက်ကိုအခုလိုပြောပါတယ
်။我应该说中方的工作一直没有停止。
大概都表明说，德国派卡都阿米尔达的形象没变，不过我怕维波对带动了一把的。
所以我们希望缅甸的和平啊能够尽早的实现。啊，中方作为我们缅甸的这个好朋友、好邻居、好伙伴。我们还会继续的来努力，希望能成功。
对，有拍卡到缅甸南干，因为印尼新疆南干、美西疆南干南面咯，也是来比到过年北部就是大短梅，缅甸南干嘛，人家也缅中下西部都在全国都苗岭发的。
မြူဒါဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်ကတော့ NCA စာချုပ်ကိုအားလုံးပါဝင်လက်မှတ်ရေးထိုးရေးဟာမလွဲမသွေဆောင်ရွက်ရမယ်လို့ပြည်တော်စုငြိမ်းချမ်းရေးညီလာခံမှာပြောဆိုခဲ့ပါတယ်
ဒီနိုင်ငံလုံးပြည်ခါရစေဆိုင်ရာစာချုပ်မှာပြည်တော်စုကြီးငြိမ်းချမ်းရေးအတွက်ပထမအစချေနပ်တာဖြစ်ပါတယ်။ဒါနဲ့တိုင်းနဲ့တိုင်းဖွဲ့များအားလုံးပါဝင်လက်မှတ်ရေးဆိုးနိုင်ရန်မစွဲမစွဲပြိုးပမ်းဆောင်ရွက်သွားမှာဖြစ်ပါတယ်။ပြည်တော်စုဘဝတိုင်းရင်းသားများအချင်းချင်းကြားမှာ NCA စာချုပ်ကိုလက်မှတ်ရေးဆိုးသောတိုင်းရင်းသားများနဲ့တိုင်းဖွဲ့များနဲ့လက်မှတ်ရေးထိုးခြင်းမပြုရသေးသောတိုင်းရင်းသားများနဲ့တိုင်းဖွဲ့များအချင်းချင်း
တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့လက်မှတ်မီးထိုးသေးတဲ့အဖွဲ့တွေအပေါ်တန်တရားမရှိကြောင်းနဲ့လက်မှတ်ရေးထိုးရေးအတွက်တကားဖွင့်ထားကြောင်းညီလာခံမှာပြောဆိုခဲ့ပါတယ်။လောလောဆယ်ကျင်းပနေတဲ့ညီလာခံမှာတော့တိုင်းသားလက်နက်ကိုင်အဖွဲ့တွေပါဝင်လာရေးကိုဆွေးနွေးမှာမဟုတ်ပဲ NCA လက်မှတ်ရေးထိုးရေးနဲ့ညီလာခံပါဝင်ရေးအတွက်ကိုငင်းချင်းရေးဆွေးနွေးရေးဆိုင်ရာအဖွဲ့တွေကဆက်လက်ကြိုးပမ်းသွားဖို့ရှိနေပါတယ်။ငင်းချမ်းရေးညီလာခံမကျင်းပမီဂျပန်တွေအတွင်းမှာတော့ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်အတွင်းတွေမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ
်
င်္ဂါနေ့မှာဒီပါဘူးစီစဉ်နေတဲ့ငင်းချဲညီလာခံကိုအဓိကတိုင်းရင်းသားမဟာမိတ်အဖွဲ့တစ်ခုဖြစ်တဲ့ UNFC ကိုယ်စားလှယ်တွေမတက်ဖို့ဆုံးဖြတ်ထားပါတယ်။အစိုးရနဲ့အတိုင်းပြည်လုံးအပြစ်ခတ်ရစဲရေးလက်မှတ်ထိုးထုံးကလည်းအဖွဲ့အားလုံးမပါပြည်တော်စုအစ်စ်ညီလာခံမှာလည်းစုံစုံညီညီမဖြစ်နိုင်ရတာဟာဖက်ဖက်ကသဘောထားတင်းမာလွန်းလို့လားငင်းချဲရေးကိုတကယ်ပဲမလိုချင်တဲ့သူတွေရှိနေလို့လား NLD ဦးဆောင်မဲ့အစိုးရတဲ့အတွက်ပြည်တွင်းငင်းချဲရေးမှာဘယ်လိုစိန်ခေါ်မှုမျိုးတွေရှိနေသလဲဆိုတာအခုလာမယ့်အင်္ဂါညတိုင်းရက်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့တော်တော်ရှင်တွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1239-382-999 ကိုခေါ်ဆိုပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားပါ။ဒါရိုက်လိုင်းဆွေးနွေးတဲ့အချိန်မှာ VO ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်ပါမယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VO ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဒါရိုက်လိုင်းစီစဉ်ကကျေးဇူးပါခင်ဗျာ။
ကနေ့ည9:00နာရီတိုင်းလေးလိုက်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်ခုတော့လွတ်တော်သတင်းတင်ပြပါမယ်ရွေးကောက်ပွဲအနက်ရလွတ်တော်ကိုယ်စားလှယ်တစ်တွေလွတ်တော်ရင်းလှုပ်ထုံးလှုပ်နေရတဲ့ယင်းနေလာစေဖို့လက်ရှိဆောင်ရွက်နေတဲ့လုပ်ငန်းစဉ်တွေကိုသိရှိနားလည်စေဖို့အတွက်လက်ရှိကျင်းပနေတဲ့လွတ်တော်အစည်းအဝေးမှာတက်ရောက်လေ့လာခွင့်ပြုဖို့အစီအစဉ်ရှိတယ်လို့ပြည်ထောင်စုလွတ်တော်ဥပဒေချမ်းပူပေါင်းကော်မတီအတွင်းရုံးမှုကပြောပါရယ် VOA သတင်းထောက်မှသိငီလင်းကပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါဖေဖော်ဝါရီလ၁ရက်နေ့မှာစတင်မဲ့လွှတ်တော်အစ်စ်မှာတက်ရောက်ကြမဲ့ရွေးကောက်ပွဲအနိုင်ရကိုယ်စားလှယ်တွေအနေနဲ့လုပ်ငန်းစဉ်တွေကိုလေ့လာနိုင်မှုပထမအကြိမ်လွှတ်တော်ပုံမှန်အစည်းအဝေးတွေမပြီးခင်မှာဝင်ရောက်လေ့လာခွင့်ပြုမယ်လို့ပြည်ထောင်စုလွှတ်တော်ဥပဒေချမ်းပူပေါင်းကော်မတီအတွင်းရမှုဦးစောလှထွန်းကအခုလိုပြောဆိုလိုက်ပါတယ
်။ရောက်ကလွှတ်တော်ကကြေညာထားတယ်သူတို့ကိုလေသူတို့ကကြေညာထားတာว่าอาชีพวีโอတော့ဖြူဝိုင်လက်ပြည့်နေကိုတနေ့လာနေမှာစတင်ကျင်းပါမှာဒါနဲ့သူတို့ကြိုးပြီးတော့ခေါ်မလို့ကျွန်တော်တို့အကြမ်းင်းသိထားတယ်ဗျအဲ့ဒီဟာတော့ဟိုအတိအကျတော့ကျွန်တော်တို့လည်းပြောလို့မရပါဘူးဒါနဲ့ကျွန်တော်တို့အဲ့ဒီဟာကိုနိုင်ငံကြီးတို့ကသူတို့ကဂျင်ညာမှုမှာပဲအတိအကျတော့ထွက်လာမယ်သူတို့တော့ကြိုးပြီးတော့ခေါ်မယ်နောက်ပြီးကော်မတီတွေမှာနောက်မြတ်တော်တွေမှာကျင်းပပုံတွေကိုသူတို့ကြိုးပြီးတော့သိနိုင်အောင်လို့တော့အဲ့လိုတော့သိထားပါတယ်ဗျလူပဲဖြစ်ဖြစ်သူတို့မရှိမနေတဲ့မှာတော့ဖြူဖိုင်လက်တရက်ကတော့မဖြစ်မနေတဲ့မှာရှေ့ပိုင်းကတော့သူတို့တော်ကိုယ်တွေဒူးနေနေလေသူတို့ဆန္ဒပေါ့နော
်လွတ်တော်ကိုယ်စားလှယ်အစ်စ်တေအနေနဲ့လွတ်တော်အစည်းအဝေးကျင်းပတာတွေလွတ်တော်ကော်မတီတွေရဲ့လုပ်ငန်းဆောင်တာတွေဥပဒေပြုရေးလုပ်ငန်းတွေကိုလေ့လာဖို့အတွက်ဇန်နဝါရီလ26ရက်နေ့ကနေ29ရက်နေ့အထိသက်ဆိုင်ရာလွတ်တော်အသီးသီးမှလေ့လာခွင့်ရှိတယ်လို့ပြည်တွင်းသတင်းတွေမှာဖော်ပြထားပါတယ်လက်ရှိလွတ်တော်တွင်မှဆွေးနွေးနေကြတဲ့အကြောင်းအရာတွေကိုလွတ်တော်ကိုယ်စားလှယ်အသစ်တွေလေ့လာနိုင်အောင်ခွင့်ပြုထားတာဖြစ်တယ်လို့လည်းဦးစောလှထွန်းကပြောပါတယ်
။အသစ်နဲ့အဟောင်းပေါ့နော်။အဟောင်းကလက်ရှိဆောင်နေတဲ့လုပ်ငန်းတွေအသစ်ဖွဲ့မှလည်းသူရှင်းတော့ရှင်းဆက်မရအောင်လို့ဆိုပြီးတော့ကျွန်တော်တို့အဲ့လိုနားလည်ပါတယ်ဟုတ်။အဲ့ဒီပြန်ဒါရိုက်တာကြီးကလည်းစိန်နာနဲ့စီစဉ်ပေးတာလို့ကျွန်တော်သဘောပေါက်တယ်ဆို။
ဖေဖော်ဝါရီလ၁ရက်နေ့မှာစတင်ကျင်းပမယ့်လွှတ်တော်အစ်စ်မှာရွေးကောက်ပွဲမှာတခဲနဲ့အနိုင်ရရှိခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်အစ်စ်တွေအများဆုံးပါဝင်ကြမှာပါလွှတ်တော်အစ်စ်ကိုတက်ရောက်မဲ့ကိုယ်စားလှယ်တွေအနေနဲ့ဇန်နဝါရီလ25ရက်နေ့နဲ့26ရက်နေ့တွေမှာတက်ဆိုင်ရာလွှတ်တော်ယုံနေကိုသတင်းပို့ကြရမှာလည်းဖြစ်ပါတယ်ဇန်နဝါရီလ31ရက်နေ့မှာလက်ရှိကျင်းပနေတဲ့လွှတ်တော်အစည်းအဝေးတွေအပြီးသတ်မှာဖြစ်ပြီး၅နှစ်ကြာတာဝန်ထမ်းဆောင်ခဲ့တဲ့လွှတ်တော်ကိုယ်စားလှယ်တွေအတွက်နှုတ်ဆက်ပွဲကျင်းပပေးဖို့လည်းရှိနေပါတယ်ရှင်
မတင်ကြီးလဲမရှင်ခုရောနိုင်ငံတကာသတင်းတပုတ်ဖက်ဆက်ပေါင်းမယ်ကမ္ဘာမှာခုရက်ပိုင်းတွင်ရာသီဥတုဖောက်ပြန်မှုတွေဆူဆူဝါးဝါးဆက်တိုက်ဖြစ်ပွားခဲ့ပါတယ်အမေရိကန်ပြည်ထောင်စုနဲ့ဗြိတိန်နိုင်ငံတို့မှာဖြစ်နေတဲ့ရေလွှမ်းမိုးမှုတွေကြောင့်လဲဘရာဇီးတောင်အာဖရိကနဲ့အိန္ဒိယနိုင်ငံတို့မှာမိုးခေါင်ရေရှားတံကိုပြင်းပြင်းထန်ထန်ရင်ဆိုင်ခဲ့ရတာပါဘာကြောင့်ဒီလိုဆိုးဝါးပြင်းထန်တဲ့ရာသီဥတုတွေဖြစ်ပေါ်နေကြတာပါလဲကျွမ်းကျင်သူတွေနဲ့မေးမြန်းပြီးတော့မိုက်ကယ်လီပင်းကတင်ဆက်ပေးထားပါတယ်မအေးတနာကျော်ကပြောပြပေးမှာပါရှင်
ကမ္ဘာမှာအမေရိကန်ပြည်အောင်စုအနောက်အလယ်ပိုင်းကနေဗြိတိန်နိုင်ငံမြောက်ပိုင်းအထိဆိုးရွားပြင်းထန်တဲ့မုန်တိုင်းတွေရေလွှမ်းမိုးမှုဘေးဒဏ်တွေခံခဲ့ရပြီးတော့အထိကအပြည့်အစီများပြားခဲ့တာပါဒီလိုကမ္ဘာကြီးပူနွေးမှုဖြစ်တာဟာကမ္ဘာသမုဒ္ဒရာရေမြင့်နှပြင်ပူနွေးလာပြီးတော့ရေနွေးငွေပြင်ကလေလုတဲရောက်ရှိအိမ်မှာအပူကိုပို့ပြီးတော့ထုတ်လုပ်တာကြောင့်ဖြစ်တယ်လို့မိုးလေဝသအွန်လိုင်းသတင်းရဲ့မိုးလေဝသနဲ့ဇလဗေဒဌာနဒါရိုက်တာ Jeff Master ကပြောပါတ
ယ် Now with a warmer atmosphereYou've got more energy to power bigger storms.
ကမ္ဘာလေတုပိုပြီးပူနွေးလာတော့ပိုအားပြင်းတဲ့မုန်တိုင်းကြီးတွေဖြစ်ပေါ်ဖို့ပိုပြီးစွမ်းအင်တွေရှိနေတော့တာပေါ့။မိုးရွာပြီးဆိုလဲထိုးနီး၎င်းပါပဲ။လူပောင်အတိုက်ဝင်းကိုပိုရိုက်ခတ်မှုပြင်းတဲ့အဖြစ်တွေကိုပိုပြီးကြုံရပါလိမ့်မယ်။
ကမ္ဘာပူကြိမ်မြင့်တက်လာနေတာဟာနှစ်တော်ကြာပါပြီ။ဒါမဲ့လည်း2015ဒီဇင်ဘာမှာတော့ဆောင်းတွေမှာထူးထူးခြားခြားနွေးနေတာဟာဖြစ်နေကြမဟုတ်ဖြစ်နေ။အပြင်နဲ့ El Niño ရာသီဥတုဖြစ်စဉ်စတင်ဖြစ်ပေါ်ချိန်နဲ့လည်းတိုက်ဆိုင်နေပါတယ်။ El Niño ဆိုတာ Pacific သမုဒ္ဒရာအခြေခံမှာရေပြင်ပူနွေးတဲ့ဖြစ်စဉ်ဖြစ်ပြီးတော့တစ်ခါဖြစ်ရင်တစ်နှစ်နှစ်နဲ့ကြာတတ်ပါတယ်။တချို့ရာသီဥတုလေးလာအကဲကဲတွေကတော့ကမ္ဘာကြီးပူနွေးမှုနဲ့ El Niño တို့ကြောင့်မြဝင်ရိုးစွန်းရဲ့အပူချိန်ဟာဒီဇင်ဘာလတွေမှာရေခဲမှတ်တဲ့အမြင့်ကိုခဏလေးတက်သွားစေနိုင်တယ်လို့ပြောပါတယ်။ဒါဟာ1948ခုနှစ်နောက်ပိုင်းမှာတုံးတာပဲဖြစ်ဖူးတာပါ။သဘာဝပတ်ဝန်းကျင်နဲ့ပတ်သက်တဲ့ Robert Scribler ဆိုတဲ့ blog ကိုရေးသားသူ American Robert Fanny ကတော့ပင်လယ်ထဲကရေခဲတွေအေးပြော်တာကတံပြန်တက်ရောက်မှုဖြစ်ပေါ်စေတယ်လို့ပြောပါတယ်။
turns a white reflective surface to a dark heat absorbing surface and so during the summer time
ပင်လယ်ရင်မြင့်ပြင်ရေခဲတွေပြုံတော့အယောင်ပြင်အဖြူအောင်မြင့်ပြင်ပျောက်ပြီးအယောင်ရင်နဲ့အပူဆုံးမြင့်ပြင်ဖြစ်လာပါတယ်။နေရာဒီမှာဆိုရင်တော့အာတိတ်သမုဒ္ဒရာကနေရောင်ရေကနေအပူတွေပိုဆုပ်ပြီးစောင်းပေါင်းနဲ့စောင်းရာသီတွေမှာအပူတွေကိုပြန်ထုတ်ပါတယ်။ဒါကရက်ခတ်မှုအကြီးကြီးဖြစ်စေပါတယ်။ကျွန်တော်တို့တွေ့နေရတဲ့ရက်ခတ်မှုပုံစံအစ်စ်ပါ
အာတိတ်ဒေသမှာပိုလာဝဲဝံတွေနေပြီးတော့အရေပြော်လို့ကြုံလာတဲ့ရေခဲပြင်ပေါ်မှာသူတို့အရှင်သန်ရက်တည်နေကြရတာဖြစ်ပါတယ်။အကောင်ကြီးရော့ကျလာနေတဲ့ဒီပိုလာဝဲဝံတွေရေရှည်တည်တဲ့အရှင်သန်မှုအတွက်အမေရိကန်နဲ့ကနေဒါအခြေဆိုင် Polar Base International အဖွဲ့ကလှုပ်ဆောင်နေပါတယ်။အရင်လကပါရီဥရုယာတီပြောင်းလဲမှုဆိုင်ရာညီလာခံမှာသဘောတူထားခဲ့ကြသလိုကမ္ဘာအပူချိန်ကိုဆက်မှုခေတ်ကြိုကာလကထက်နှစ်ရာခိုင်နှုန်းပိုပြီးတော့အမြင့်တက်မခံဘူးဆိုရင်တောင်မှပိုလာဝက်ဝန်အကောင်အရေးအတွက်ထပ်ပြီးတော့ရော့ကျသွားလိုက်အောင်မယ်လို့ Polar Base International အဖွဲ့ရဲ့သိပ္ပံပညာရှင်အကြီးအကဲ Steven Amstrup ကပြောပါတယ
် The impacts would be significant and we would lose polar bears over much of their current range
လက်ခံမှုကအတော်လေးကြီးပါလိမ့်မယ်ပိုလာဝက်ဝန်တွေလက်ရှိရှိထားတဲ့ပမာဏထက်တော်တော်လေးရောက်သွားပါလိမ့်မယ်ဒါပေမဲ့ဒီကိစ္စကပိုလာဝက်ဝံတွေနဲ့တည်းမပြီးပါဘူးပိုလာဝက်ဝံတွေကကမ္ဘာမြောက်ဖြားမှာနေတာငါတို့နဲ့ဘာဆိုင်လို့လဲလို့ပြောတာတွေလည်းရှိပါတယ်ဒါပေမဲ့သူတို့ကြုံရတာတွေကကျွန်တော်တို့စီမှာဖြစ်လာတော့မှာတွေပါ
ရာသီဥတုအနေထားလေးလာကဲကတွေကတော့2016ခုနှစ်မှာဖြစ်လာနိုင်တာတွေကရာသီဥတုအစွန်ရောက်မှုတွေကြောင့်လူတွေပို့ပြအဆိုးတွေနဲ့ကြုံရနိုင်တယ်။ကမ္ဘာကြီးပူနွေးမှုနဲ့ El Niño ဖြစ်စဉ်တို့ကလာမယ့်လပိုင်းတွေမှာတစ်ခုနဲ့တစ်ခုအပြန်အလှန်အားပေးအားမြောက်ပြုနေကြလို့ဖြစ်နေလို့အကဲကပြောဆိုပါရှင်
။မအေးတနာကျော်တင်ပြတော်ရပါရှင်။အင်္ဂါနေ့ညနေခင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါကြန့်ရှင်နေတဲ့ချိန်အတွင်းသတင်းအကျဉ်းချုပ်ကိုမအေးတနာကျော်ကပဲပြောပြပေးပါအောင်ရှင်။
တရီကီနိုင်ငံအစ္စတန်ဘူးမြို့လယ်ကောင်တမိုင်းဝင်ရက်ွက်မှာဒီကနေ့ဖြစ်ပွားတဲ့ပောက်ကွဲမှုကြောင့်လူ10ယောက်ထက်မနေ့သေးဆုံးပြီးတော့နောက်ထပ်15ဦးဒဏ်ရာရရှိသွားတယ်လို့အစ္စတန်ဘူးမြို့တော်ဝန်ကပြောပါတယ်။ဆူလ်တန်နာမက်ရက်ွက်မှာဖြစ်တဲ့ပောက်ကွဲမှုကဘယ်လိုပောက်ကွဲမှုလဲ။ပောက်ကွဲမှုဖြစ်တဲ့အကြောင်းရင်းနဲ့ဘယ်သူကလှုပ်ဆောင်တာလဲဆိုတာစုံစမ်းစစ်ဆေးမှုတွေလုပ်တယ်လို့မြို့တော်အစိုးရဝက်ဘ်ဆိုက်မှာဖော်ပြထားတဲ့ကြေညာချက်မှာပြောထားတာပါ။ပောက်ကွဲမှုကကျေလောင်ပြီးတော့မြေကြီးတောင်တုန်ခါသွားတယ်လို့မျက်မြင်သက်သေတွေကပြောကြပါတယ်။နောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်အတွက်လိုအပ်တဲ့ငွေမှမရရှိအောင်လို့တားဆီးမယ်။အရေးယူပိတ်ဆို့မှုလုပ်ရင်းအမေရိကန်အောက်လွှတ်တော်မှဒီကနေ့မဲခွဲဆုံးဖြတ်ကြဖို့ရှိပါရဲ့။နောက်ကိုရီးယားကစရုပ်ထမြောက်လက်နက်စမ်းသပ်မှုအရင်တစ်ပတ်ကပြုတ်လုခဲ့ပြီးတော့ဒီနျူကလ িয়ার လက်နက်ဟာအပြည့်အစုံဆုံးရှုံးမှုများစွာဖြစ်စေတဲ့လက်နက်ဖြစ်တယ်လို့နောက်ကိုရီးယားဘက်ကအရင်တစ်ပတ်ကကြေညာတာကိုတုံ့ပြန်မှုလို့အများကရှုမြင်တဲ့ဒီအရေးယူပိတ်ဆို့မှုဥပဒေချမ်းကိုအောက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌ Ed Rice ကအဆိုပြုတာဖြစ်ပါရဲ့။မြန်မာနိုင်ငံမှာတနိုင်ငံလုံးပြည်ခိုက်ရစေရေးသဘောတူစာချုပ် NCA မှာတိုင်းဒေသလက်နက်ကိုင်အဖွဲ့အားလုံးပါဝင်လက်မှတ်ရေးထိုးနိုင်ရေးဟာမလွဲမသွေဆောင်ရွက်ရမယ့်ကိစ္စဖြစ်ပြီးတော့ NLD ပါတီအနေနဲ့ထာဝရငြိမ်းချမ်းရေးရတဲ့အထိကြိုးပမ်းသွားဖို့အစဉ်သင့်မယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကဒီကနေ့နေပြည်တော်မှာစတင်ကျင်းပတဲ့ပြည်အောင်စုငြိမ်းချမ်းရေးညီလာခံအဖွဲ့မိန့်ခွန်းမှာပြောကြားသွားခဲ့ပါတယ်ရှင်။
တရင်ချင်းချုပ်ကိုမအေးသနာကျော်ကပြောပြပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Dryden ဖြစ်ပါတယ် VOA American အသံညဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:30ထိလိုင်းဒိုမီတာ24 kHz 11.33 ညလိုင်းဒိုမီတာ25 kHz 11.965လိုင်းဒိုမီတာ52 kHz 5885နဲ့လိုင်းလမီတာ190ရုပ်ကနေထိုက်ထုတ်လင့်ပေးသွားအောင်ပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လမ်းပါစေရှင် VOA ကိုအားပေးနာစေတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပါ
This program has come to you from the Voice of America, Washington.